Welcome to the Voice of America in Burmese.
Mingla mne kimashe Washington Bureau of VOA American tanga ni 2019 khu ni October la 28 ye tanin la ni ne ne khin season go Myanmar sanaw chain minute 6 nai ga ni 9 nai thi line to meter 2440 52 ga ni dai yai thau lwin twa ma ba Facebook sa myanna phit de VOA Burmese news ga ni le a chain ne de pyin ni dai yai na sin nai ma le shin Chama intin nai ma
Mingla ba shin chama thank you thai ba IS အစွန်းရောက်အဖွဲ့ခေါင်းဆောင်အဘူဘာကာအယ်ဘက်ဒါဒီကိုတုတ်တင်နှိုင်းခဲ့ပြီးလို့အမေရိကန်သမ္မတကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။ရိုဟင်ဂျာတွေဌာနေပြန်ရေးမြန်မာကိုပို့ပြီးဖျားပေးဖို့နယော်ပြည်နယ်အထက်လွှတ်တော်မှလူဝစ်စီပါပီတာကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းအစီအစဉ်နောက်ပိုင်းမှာလဲကမ္ဘာသတင်းထိတ်တန့်ဖြစ်နေတဲ့ဆီးရီးယားနိုင်ငံအနောက်မြောက်ဒေသမှာရှိနေတဲ့ IS ခေါင်းဆောင်ကိုအမေရိကန်အထူးတပ်ဖွဲ့တွေကတုတ်တင်ရှင်းလင်းပြီးတဲ့နောက် IS စစ်သွေးကြွအကြမ်းဖက်အဖွဲ့ရဲ့ရှေ့ရေးဘယ်လိုရှိမလဲဆိုတာကိုနားဆင်ရဖို့ရှိပါတယ်။တခါမြမငင်းချမ်းရေးဆွေးနွေးပွဲအလားအလာနဲ့ပတ်သက်လို့တွေ့ဆုံမေးမြန်းထားတဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့
ဒါလည်းအကြောက်တရားကြောင့်ဖြစ်တာပဲကျွန်တော်မယုံလို့ဖြစ်တာအဓိကကတော့ကျွန်တော်တို့တကယ်တော့ယုံကြည်စိတ်ချတယ်ဆိုဘယ်သူမှမပါလည်းဖြစ်တာပဲဗ
ျဒါကတော့ပြည်ထောင်စု Institute ကဒါရိုက်တာဦးခွန်ဆိုင်နဲ့တွေ့ဆုံမေးမြန်းထားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါမြမပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်စတာတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင်
อิสลามิกส่วนยาว IS อพ่วยแห่งคองซองอบูบากาเอลบักดาดีကိုပြစ်မှတ်ထားပြီးအပြင်အထံချေမှုန့်တဲ့အမေရိကန်စစ်တပ်အထူးတပ်ဖွဲ့တွေရဲ့ Syria နိုင်ငံမြောက်ပိုင်းကစစ်စင်ရေးအောင်မြင်ကြောင်းအမေရိကန်သမ္မတ Donald Trump ကတင်းကနေနေ့မနက်ပိုင်းမှာရုတ်တံကနေနိုင်ငံကိုကြေညာပါတယ်။ကမ္ဘာနံပါတ်1အကြမ်းဖက်ဝါဒီကောင်းဆောင်ကိုအမေရိကန်တို့မနစ်ညာကတရားဥပဒေကြောင့်ရစီးရင်နိုင်ခဲ့ပြီလို့သမ္မတ Trump ကအင်ပီရိုတန်တမာခန့်မှန်မှာပြောပါတယ်။IS ခေါင်းဆောင်ဟာသူ့ကိုယ်ပိုင်ဝတ်ထားတဲ့အသေးခံဘုံးကိုလှိုင်ကောင်းထဲမှာဖောက်ခွဲခဲ့တာမှာသူ့အပါအဝင်ကလေး၃ဦးသေဆုံးသွားကြောင်းလည်းသမ္မတကပြောပါတယ်။ဘက်ဒါဒီကအသေးခံဘုံးဖောက်ခွဲလိုက်တာကြောင့်လှိုင်ကောင်းလည်းပြိုကျသွားတယ်လို့သမ္မတကပြောပါတယ်။စစ်စင်ရေးအတွင်းအမေရိကန်စစ်သည်အကြအဆုံးမရှိကြောင်းဒါပေမဲ့ L ဘက်ဒါဒီရဲ့တိုက်ခိုက်ရေးသမားတွေတော့အများအပြားသေဆုံးကြောင်းနဲ့ဖမ်းမိသူတွေလည်းရှိတယ်လို့သမ္မတကပြောပါတယ်။IS ခေါင်းဆောင်ဟာထွက်ပြေးလွတ်မြောက်နိုင်ဖို့အတွက်လှိုင်ကောင်းထဲမှာပုံအောင်နေခဲ့ပြီးသူ့ရဲ့နောက်ဆုံးအချိန်မှာငိုကြွေးအော်ဟစ်ညှဉ်းညူနေခဲ့တယ်လို့လည်းသမ္မတကပြောပါတယ်။သူဟာခွေးတကောင်လိုတရဲဘောကြောင့်သူတဦးလိုတေဆုံးခဲ့တယ်လို့လည်းပြောပါတယ်။ဘက်ဒါဒီရဲ့ကျွင်းကြံရုပ်လောင်းကို15မိနစ်အတွင်းမှာမျိုးဗီဇ DNA စစ်ဆေးအတည်ပြုနိုင်ခဲ့တယ်လို့လည်းသမ္မတ Donald Trump ကထပ်လောင်းပြောဆိုသွားပါတယ်ရှင်။
IS အကြမ်းဖက်ခေါင်းဆောင်အဘူဘကာအယ်ဘက်ဒါဒီကိုတုတ်တင်ရှင်းလင်းရေးစီးနင်းတိုက်ခိုက်မှုပေါ်ကြားမှာဆိုတဲ့အတွက်အတိုက်ခံဒီမိုကရက်တွေကိုအသိပေးပြောကြားခြင်းမရှိဘဲသူ့ရဲ့အနီးဆက်ဆုံးအကြံပေး Republican အမတ်နှစ်ဦးကိုသာပြောကြားခဲ့တယ်လို့သမ္မတ Donald Trump ကတနင်္ဂနွေနေ့မှာပြောပါတယ်။ဒါပေမဲ့ American တပ်တွေရုရှားလေကြောင်းပိုင်နက်ကိုဖျက်ပြီးပြန်တမ်းရမှာမို့ရုရှားကိုကြိုတင်အသိပေးခဲ့ရတယ်လို့အင်ပီရိုမှာသမ္မတ Trump ကသတင်းထုတ်တွေကိုပြောပါတယ်။လီရင်ဒီပြန်သွားပြန်လာကိစ္စကတိတ်ကိုအန္တရာယ်များပြီးမယုံကြည်နိုင်လောက်တဲ့ပြစ်ခတ်မှုတွေနဲ့ရင်ဆိုင်ရပွဲရှိတယ်လို့ထရမ့်ကပြောပြီးရုရှားကကျွန်တော်တို့ကိုအကောင်းဆုံးဆက်ဆံခဲ့တယ်လို့လမ်းကြောင်းတွေလည်းဖွင့်ပေးခဲ့ပါတယ်ရုရှားနဲ့အီရတ်တို့စီကအင်မတန်ကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုတွေရရှိခဲ့တယ်လို့သမ္မတထရမ့်ကချီးကျူးပြောပါတယ်သမ္မတထရမ့်ဂျိုတင်အသိပေးခဲ့သူနှစ်ဦးကတော့အထက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌရစ်ချတ်ဘာနဲ့သူ့ရဲ့အရင်းနှီးဆုံးမိတ်ဆွေအမတ်Lindsey Graham တို့ဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ဒီမိုကရက်တွေကိုတော့လုံးဝအသိပေးခဲ့ခြင်းမရှိပါဘူးဒီစင်းနှင်းတိုက်ခိုက်မှုကိုသမ္မတ Trump အပါအဝင်ဒုသမ္မတကာကွယ်ရေးဝန်ကြီးအမျိုးသားလုံခြုံရေးအကြံပေးစတဲ့ပုဂ္ဂိုလ်တွေတိုက်ရိုက်ကြုရှိနေတဲ့ဓာတ်ပုံကိုအင်ပီရိုကထုတ်ပြန်ခဲ့ပါတယ်ဒီစင်းနှင်းမှုကိုကြည့်ရတာရုပ်ရှင်ကြည့်နေရတယ်လို့ပဲလို့သမ္မတ Trump ကပြောပါတယ
် Islamic အစွန်းရောက် IS အဖွဲ့ခေါင်းဆောင်အဘူဘကာအယ်ဘက်ဒါဒီကိုအမေရိကန်အထူးတပ်ဖွဲ့တွေဝင်ရောက်စီးနှင်းဖို့ သမရဒွန်နဲ့ထရန့်ကပြီးခဲ့တဲ့သတင်းပတ်အစောပိုင်းမှာအတည်ပြုပေးထားခဲ့ပြီးနောက်ဆုံးရထောက်လှမ်းရေးအချက်အလက်တွေအရ IS ခေါင်းဆောင်ကိုအတူတပ်ဖွဲ့တွေစီးနင်းတိုက်ခိုက်ဖို့အချိန်ကျပြီဆိုတာကိုခွင့်ပြုခဲ့တာဖြစ်တယ်လို့ကာကွယ်ဝင်ကြီး Mark Esper နဲ့ဒုတိယသမရ Mike Pence တို့ကပြောဆိုကြပါတယ်စီးရီးယားနိုင်ငံ Italy မြို့ကအစောဝင်းတစ်ခုမှာဘက်ဂဒါဒီရှိနေဖို့တေချာတလို့ရှိတယ်ဆိုတဲ့အချက်ကိုကြာသာပတင်းနေနေခင်းပိုင်းမှာအမေရိကန်တို့ရရှိခဲ့တယ်လို့ဒုသမရမိုက်ဘန့်စ်က CBS News ကိုပြောပါတယ်စနေနေ့မနေ့ပိုင်းမှာတော့ခိုင်မာတဲ့ထောက်လန်းရေးအချက်လက်ကိုအမေရိကန်ဘက်ကလက်ခံရရှိခဲ့ပြီးတဲ့နောက်အဲ့ဒီညမှာပဲအထူးတပ်ဖွဲ့စစ်ဆင်ရေးစဖို့ခွင့်ပြုခဲ့တာလို့ဒုသမရကထပ်လောင်းပြောပါတယ်စစ်ဆင်ရေးကိုအီရတ်မှာအခြေပြုဆောင်ရွက်ခဲ့ပြီးအမေရိကန်အစိုးရတာဝန်ရှိသူတို့က VOA ကိုပြောပါတယ်ဆီးရီးယားကအဆောက်အုံတွင်ဝင်းကိုရောက်ဖို့အတွက်ရဟယင်ရှစ်ဆင်းဟာတနအီကျော်ပြန်တန်းခဲ့ရတယ်လို့လည်းသမရထရန့်ကပြောပါတယ်။ဘက်ဒါဒီကိုလက်ရဖမ်းဆီးနိုင်ရေးအမေရိကန်စစ်တီတွေရည်ရွယ်ခဲ့ပေမဲ့လိုအပ်ရင်တုတ်တင်ပြစ်ဖို့လည်းပြင်ဆင်ခဲ့ကြတယ်လို့ကာကွယ်ဝင်ကြီးအက်စပါကလည်းပြောဆိုထားပါတယ
်။အဲစ်ကောင်းဆောင်အဘူဘကာအယ်ဘက်ဒါဒီကိုတုတ်တင်ရှင်းလင်းတာဟာအဓိကကျတဲ့နှိမ်နှင်းမှုဖြစ်ပေမဲ့ ISD ရဲ့အကြမ်းဖက်ချင်းချောက်မှုအနေကဆက်ရှိနေသေးဖြစ်တယ်လို့အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကသတိပေးပြောကြားလိုက်ပါတယ်။အယ်ဘက်ဒါဒီရဲ့တည်ဆုံးမှုဟာအဆင့်တစ်ဆင့်သာရှိသေးကြောင်းနိုင်ငံတကာညွန်ပေါင်းအဖွဲ့မှပါတဲ့မဟာမိတ်တွေကအကြမ်းဖက်အဖွဲ့တွေကိုရှင်းလင်းဖယ်ရှားနိုင်ဖို့ဆက်ပြီးတိုက်ပွဲဝင်ရမှာဖြစ်ကြောင်းပြင်သစ်သမ္မတမက်ခရွန်ကသူ့ Twitter မှာရေးပါတယ်။အယ်ဘက်ဒါဒီကိုအာဇာနည်တူဖြစ်လာစေဖို့ IS အဖွဲ့ကိုအခွင့်အရေးပေးလို့မဖြစ်ဘူးလို့ဗြိတိသျှနိုင်ငံသားကြီးဝန်ကြီးရပ်ကလည်းပြောပါတယ်။IS တွေကိုချိန်မိုးနိုင်ဖို့ဗီတင်ကဆက်လက်ထောက်ပံ့သွားမယ်လို့လည်းဆိုပါရယ်တူရကီသမရရီဆက်အာဒွန်ကလည်း IS ခေါင်းဆောင်ရဲ့အခုလိုတည်ဆုံးမှုဟာအကြမ်းဖက်ဝါဒတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုမှာအကျိုးအကျေးတစ်ခုသာဖြစ်တယ်လို့ပြောပါရယ်အစ္စရေးဝန်ကြီးချုပ်နက်တန်ညာဟုကတော့သမရထရန့်ကိုချီးကျူးလိုက်ပြီးသူ့အဆိုဒီအယ်ဘက်ဒါဒီကိုလောက်ကျန်တပ်ဖြတ်မှုဟာအရေးကြီးတဲ့သမိုင်းမှတ်တိုင်တစ်ခုဖြစ်ပေမဲ့ရှေ့မှာဆက်လုပ်စရာတွေရှိနေသေးတယ်လို့ဆိုပါရယ်အီရန်နိုင်ငံကတော့အယ်ဘက်ဒါဒီကိုတပ်ဖြတ်မှုဟာဘာမှအရေးကြီးတဲ့ကိစ္စမဟုတ်ဘူးလို့ပြောကြပြီးအမေရိကန်ဟာသူတို့ဖန်တီးခဲ့သူကိုတုတ်တင်ရှင်းလင်းမှုတစ်ခုသာဖြစ်တယ်လို့ပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တင်းလာနေမနေ့ပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွတ်ရောက်ခဲ့ကြတဲ့အမေရိကန်ပြည်သူ့နယူးယောက်ပြည်နယ်လွှတ်တော်ကအထက်လွှတ်တော်အမှလူဝစ်စီပါဗီရာနဲ့စီပါဗီရာကရိုဟင်ဂျာတွေထာနေပြန်နိုင်ရေးအတွက်မြန်မာအပေါ်ဖိအားပေးရေးအမေရိကန်လွှတ်တော်အမတ်တွေကိုတိုက်တွန်းသွားမယ်လို့ပြောတဲ့အကြောင်းဘင်္ဂလားဒေ့ရှ် BSS သတင်းကိုကိုကာပီ Daily Star ကဖော်ပြပါတယ်။နယူးယောက်ပြည်နယ်လွှတ်တော်အထက်လွှတ်တော်အမှလူဝစ်စီပါဗီရာဦးဆောင်တဲ့ပြည်နယ်လွှတ်တော်ရဲ့အထက်လွှတ်တော်အမှ၅ဦးပါအဖွဲ့ကအောက်တိုဘာလ20ရက်နေ့ကနေ26ရက်နေ့အထိသတင်းတပတ်ကြားဘင်္ဂလားဒေ့ရှ်ရဲ့တိုးတက်မှုတွေကိုတွားရောက်လေ့လာကြတာလို့လည်းသတင်းမှာဖော်ပြပါတယ်။ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်ပြီးရေရှည်တည်ထက်တဲ့ဖြည့်ရှင်းချက်တစ်ခုရှာဖွေရေးမြန်မာပေါ်မှာကမ္ဘာနိုင်ငံကြီးတွေအထူးသဖြင့်ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံတွေကဖိအားပေးကြဖို့လိုတယ်လို့လည်းနယူးယောက်ပြည်နယ်အမတ်လူးဝစ်ကသုံးသပ်ကြောင်းသတင်းကဖော်ပြပါတယ်။ရိုဟင်ဂျာအသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရအနေနဲ့တော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာမျက်နှာစာမှာဝေဖန်ခံရတာဖြစ်ပါတယ်။ဒုက္ခသည်တွေထာနေပြန်ရေးအတွက်မြန်မာအစိုးရဘက်ကဂရုပြုဆောင်ရွက်နေပေမဲ့လို့လည်းအခုချိန်ထိမအောင်မြင်သေးသလိုလက်တလောအခြေအနေအရရခိုင်ပြည်နယ်တွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒုက္ခသည်တွေထာနေပြန်ရေးကမရေမရာအခြေအနေနဲ့ဆက်ပြီးရှိနေပါတယ
်။အမေရိကန်နော့ဘယ်ချမ်းကယ်လီဖိုးနီးယားပြည်နယ်မှာတော်မီလောင်ကျွမ်းနေပြီးနောက်ထပ်မီးလောင်မှုဆက်မဖြစ်အောင်တန်းနဲ့ချီတဲ့ပြည်သူတွေကိုလျှက်စစ်မီးဖြတ်တောက်ထားရတာကြောင့်ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂါဗင်နျူဆမ်ကအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ပေးနိုင်သမျှအကူအညီတွေကိုဖြန့်ချတာကြောင့်ပြောပါတယ်။ဆန်ဖရန်စစ္စကိုမြောက်ဖက်ဆိုနာမာကောင်တီကဒေသခံ2000လောက်အိုးအိမ်စွန့်ပြီးဘေးလွတ်ရာပြေးနေရပါတယ်။ အခုချိန်ထိတော့တော်မီရဲ့ဆယ်ရာခိုင်နှုန်းလောက်ကိုသာထိန်းချုပ်နိုင်သေးတယ်လို့အာဏာပိုင်တွေကပြောပါတယ
်။ဟောင်ကောင်ကျွန်းကိုဗြိတိန်အုပ်ချုပ်မှုအောက်ကနေတရုတ်ကို1998ခုနှစ်မှာလွှဲပြောင်းပေးခဲ့ခြင်းကစလို့စီးပွားရေးလုပ်ငန်းတွေလွတ်လပ်တဲ့နေရာဆိုတဲ့ဂုဏ်သတင်းကတဖြည်းဖြည်းချင်းမှေးမိန်လာခဲ့တာပါ။အခုတော့အစိုးရကိုစန့်ကျင်ဆန္ဒပြသူတွေကဒီမိုကရေစီရေးကိုပါတွန်းမြင့်တောင်းဆိုလာကြပြီးဆန္ဒပြပွဲတွေဟာပိုပြီးတော့အကြမ်းဖက်လာခဲ့ချိန်မှာတော့စီးပွားရေးလောက်ရကန်ရအခင်းအကျင်းကပိုပြီးဆိုးလာပါတယ်။အခုချိန်မှာတော့အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းလာလိုသူတွေတဲမှာအဆင့်မြင့်ဤပညာရှင်တွေဘဏ်လုပ်ငန်းနဲ့ဘဏ္ဍာရေးဆိုင်ရာကျွမ်းကျင်သူတွေလည်းပါဝင်လာပါတယ်။ပြီးခဲ့တဲ့5လဆန္ဒပြမှုတွေစခဲ့ချိန်နဲ့နှိုင်းယှဉ်ရင်းအခုချိန်မှာအမေရိကန်ကိုရွှေ့ပြောင်းအခြေချဖို့စုံစမ်းသူ40တိုးလာတယ်လို့လည်းဂျွန်ဟူဝန်ဆောင်မှုလုပ်ငန်းအကြီးအကဲကပြောပါတယ
်။ကမ္ဘောဒီးယားတို့ကုန်ပစ္စည်းအလုံးနီးပါးဟာအခုချိန်ထိ EU ဥရောပသမဂ္ဂနိုင်ငံတွေကိုအခွန်ကင်းလို့ခွင့်ရပြီးတင်သွင်းနေပေမဲ့အခုတော့အဲ့ဒီအခွင့်အရေးကိုပြန်လဲရုပ်သိမ်းတော့မယ်ဆိုတာကြောင့်ပို့ကုန်အဖြစ်အဓိကထားတဲ့အထည်ချုပ်လုပ်ငန်းမှာမိခိုကြတဲ့ကြေးရွာတွေနဲ့အလို့သမားတွေစီးပွားရေးအကျပ်ရင်ဆိုင်နေရွယ်ရှိပါတယ်။အာဏာပြပြီးအုပ်ချုပ်တဲ့အစိုးရတည်းကမ္ဘောဒီးယားမှာပေါ်ထွန်းပြီး EU နဲ့သဘောတူညီချက်တွေကိုချိုးဖောက်နေတာကြောင့်အခုလိုအခွန်ကင်းလို့ခွင့်ကိုပြန်လဲရုပ်သိမ်းမှာဖြစ်တယ်လို့ EU ဘက်ကဆိုပါတယ
်။မတ်တင်ဂီထိုင်းနဲ့ကိုညံဝင်းအောင်တို့ကသတင်းတွေကိုတင်ဆက်ခဲ့တာပါရှင်။တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အစ္စလာမစ်အစွန်းရောက် IS အဖွဲ့ရဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီကိုပြစ်မှတ်ထားပြီးအပြင်းထန်ခြေမုံနဲ့အမေရိကန်စစ်တပ်အထူးတပ်ဖွဲ့တွေရဲ့ Syria နိုင်ငံအနောက်မြောက်ပိုင်းကစစ်ဆင်ရေးအောင်မြင်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာလိုက်ပါတယ်။ဘဂဒါဒီဟာဘယ်လိုလူမျိုးလဲဆိုတာနဲ့သူမရှိတော့တဲ့နောက်ပိုင်း IS အကြမ်းဖက်ဝါဒီအဖွဲ့ရဲ့အနာဂတ်ကဘယ်လိုဖြစ်လာနိုင်မလဲဆိုတာကို VOA ရဲ့အင်တီရိုဆိုင်ယာဘယူရိုအကြီးအကဲ Steve Harman VOA သတင်းတောက်တွေဖြစ်တဲ့Ken Brett Demier နဲ့ Jeff Seldin တို့ရဲ့သတင်းဆောင်မတွေကိုစူးစီးပြီးမတ်တင်ကြီးထိုက်ကတင်ပြထားပါရရှင
်။ Syria နိုင်ငံ Idlib မှာ American တပ်ဖွဲ့တွေနဲ့ထိတိုက်တွေ့တဲ့အချိန် Islamic အစွန်းရောက် IS ခေါင်းဆောင်ကသူ့ကိုယ်မှာဝတ်ထားတဲ့အသေးခံပုံးကိုလှိုင်းကောင်းတစ်ခုထဲမှာဖောက်ခွဲခဲ့တာမှာသူ့အပါအဝင်ကလေး၃ဦးလည်းသေဆုံးသွားကြောင်း American တပ်ဖွဲ့ဝင်တွေတဦးတယောက်မှကြာဆုံးမှုမရှိကြောင်းသမရထွန်နဲ့ထရန်ကအင်ဗျူတော်တန်တမန်ခမအတင်းမှာမိနစ်50နီးပါးကြာတနင်္ဂနွေနေ့မှာကြေညာခဲ့တာပါစနေနေ့က2နာရီကြာတဲ့အမေရိကန်ရဲ့စစ်စင်ရေးအတွင်း IS ခေါင်းဆောင်ဘဒါဒီဟာသူ့ရဲ့နောက်ဆုံးအချိန်မှာအော်ဟစ်ငိုကြွေးညှဉ်းညူနေခဲ့တယ်လို့လဲသမရကပြောပါတယ
် He didn't die a hero he died a coward
သူဟာသရေကောင်းတူလို့သေဆုံးခဲ့တာမဟုတ်ပါဘူးသရေဘောကြောင့်သူတူလို့သေဆုံးသွားတာဖြစ်ပါတယ်
ဘက်ဒါဒီရဲ့ကျွန်းကျန်ရှုပ်အလောင်းကိုနေရာမှာတင်15မိနစ်အတွင်းမြို့ပီစာ DNA စစ်ဆေးပြီးအတီးပြုတ်ဖောက်ထုတ်နိုင်ခဲ့တယ်လို့လဲသမရကပြောပါတယ်။အီရန်နိုင်ငံမြောက်ပိုင်းကမိုးဆူးမြို့ကို IS တို့သိမ်းယူနိုင်ခဲ့တဲ့2014ခုနှစ်မှာဘက်ဒါဒီဟာသူဟာကမ္ဘာမွတ်စလင်အတိုင်းအဝိုင်းရဲ့နိုင်ငံရေးနဲ့ဘာသာရေးခေါင်းဆောင်နောက်အစ္စလာမ်နိုင်ငံတော်အကြီးအကဲခါလစ်ဖြစ်တယ်လို့မိုးဆူးမြို့ကဗလီမာဝိပုစုတောင်းသူတွေရှိကြီးညာခဲ့ပြီးတဲ့နောက်ထင်ရှားလာခဲ့တာပ
ါဝအင်နိုင်ခွာနကုမ်အလ်မူဂျာဟီဒင်ကဒ်မန်နလ္လာဟူတဘာရကဝတအာလာ
ကျွန်တော်တို့ကိုအုပ်ချုပ်ဖို့ကျွန်တော်အနှင်းခံရပေမဲ့ကျွန်တော်ဟာအတော်ဆုံးလူတော်မဟုတ်ပါဘူးကျွန်တော်လိုရက်တွေမှန်တယ်ဆိုရင်ကျွန်တော်နောက်ကလိုက်ကြပါကျွန်တော်လိုရက်တွေမှားနေတာတွေ့ရင်ကျွန်တော်ကိုအကြံဉာဏ်ပေးလမ်းပြကြပါကျွန်တော်ဟာအလာရှင်မြတ်ရဲ့အမိန့်ကိုမနာခံဘူးဆိုရင်ကျွန်တော်ကိုလည်းဖီဆန်ကြပါ
ဘက်ဒါဒီရဲ့အစ္စလာမ်နိုင်ငံတော်ဆိုတဲ့ကာလီဖိတ်နယ်မြေကစီးရီးယားမြောက်ပိုင်းဒေသတွေနောက်အီရတ်နိုင်ငံရဲ့40ရာခိုင်နှုန်းလောက်ရှိခဲ့ပေမဲ့တခြားမွတ်စလင်ခေါင်းဆောင်တွေကတော့သူ့ရဲ့အဆိုကိုပယ်ချခဲ့ပါတယ်။ဒါပေမဲ့လည်းထောင်နဲ့ချီတဲ့နိုင်ငံသားတိုက်ခိုက်ရေးသမားတွေ IS အစွန်းရောက်အဖွဲ့ကိုဝင်ရောက်လာစေခဲ့ပြီးအနောက်နိုင်ငံတွေနဲ့အရှေ့အလယ်ပိုင်းမဟာမိတ်တွေအပေါ်ဆန့်ကျင်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။စီးရီးယားနိုင်ငံရကာကိုကာလီဖိတ်ဒေသရဲ့မြို့တော်အဖြစ် IS တို့ကတစ်ဖက်သက်ကြီးညာခဲ့ပြီးလူမှုဝန်ဆောင်မှုတွေနဲ့အခွန်ကောက်ခဲ့သလိုအစ္စလာမ်ဘက်တရားစီရင်ရေးရဲ့တင်းကျပ်တဲ့စနစ်ရက်စက်မှုတွေနဲ့အုပ်ချုပ်ခဲ့တာပါ။ဒါ့ပြင်လည်းဘက်ဒါဒီကိုဖတ်မိရေး2016ခုနှစ်မှာဒေါ်လာ25သန်းစုငွေထုတ်ခံရပြီးနောက်မှာတော့ ပြီးခဲ့တဲ့ AB လက18မိနစ်ကြာဗီဒီယိုတစ်ခုထုတ်ခဲ့တာကလွဲလို့သူ့ကိုမတွေ့ရတော့တာဖြစ်ပါတယ်သူအသက်ရှင်လျက်ရှိနေတယ်ဆိုတာကိုတက်တေပြဖို့အတန်သွင်းတိတ်ခွေတွေမှာတခါတလေပြန်ပြီးပေါ်လာတတ်ပါတယ်မိုဘိုင်းဖုန်းမသုံးသလိုတနေရာကနေတနေရာကိုပြောင်းရွှေ့ပုံအောင်နေတတ်ပါတယ်ရင်တန်းနဲ့ခီးသွားတာမျိုးကိုလည်းရှောင်ခဲ့ပါတယ်ဘက်တာဒီကိုအီရတ်နိုင်ငံဆာမာရာမြို့မှာ1981ခုနှစ်ကမွေးဖွားခဲ့ပြီးဖခင်ကတော့ကိုအန်ကျန်းစာတင်တဲ့ဆရာဖြစ်ပါတယ်ကလစ်ဖြစ်ချညာထားတဲ့ IS ခေါင်းဆောင်ဘက်ဒါဒီကိုချင်းမုံလိုက်ထိုင်ပြီးဖြစ်ပေမဲ့ IS ကိုချင်းမုံရေးပိုင်းကိုရှော့ချသွားမှာမဟုတ်ဘူးလို့အမေရိကန်ကကတိပြုပြောဆိုထားပါတယ် IS ရဲ့နောက်တက်လာမဲ့ခေါင်းဆောင်တွေကိုသိရှိထားပြီးဖြစ်တယ်လို့လည်းအမေရိကန်သမ္မတထရန့်ကပြောပါတယ်အခုစီးနင်းတိုက်ခိုက်မှုအတွင်မှလည်းအမေရိကန်ကတိတ်ကိုအလိုရှိနေတာတွေကိုတင်စီရမိတယ်လို့ပြောပါတယ်ဒါပေမဲ့လည်း IS ခေါင်းဆောင်ဘက်ဒါဒီတည်ဆုံသွားတာတခုတည်းနဲ့တော့ IS ကိုချင်းမုံရဲ့အတွက်မလုံလောက်ဘူးလို့အမေရိကန်အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဟောင်း James Clapper က VOA ကိုပြောပါတယ် IS တို့ကဗဟိုချုပ်ကင်မှုကိုပိုပြီးဖြေလျှော့ထားပြီးနောက်ထပ်ခေါင်းဆောင်တွေကိုလည်းမွေးထားတယ်လို့သူကထောက်ပြပါတယ်ခေါင်းဆောင်ဘက်ဒါဒီမရှိတော့ပေမဲ့IS အနေနဲ့ဆက်ပြီးကောင်းကောင်းရှင်သန်ရပ်တည်နိုင်တယ်လို့အမေရိကန်နဲ့တခြားနိုင်ငံတွေရဲ့လက်တလောထောက်လှမ်းရေးအချက်လက်တွေကဖော်ပြကြပါတယ်။ဆီးရီးယားနဲ့အီရတ်နိုင်ငံတွင်မှထိမ့်ချုပ်နေမည်မရှိတော့ဘေးမဲ့လို့လဲ IS အကြမ်းဖက်ဝါဒီအဖွဲ့မှခမန်းကြီးတိုက်ခိုက်ရေးသမားတပ်တောင်းကနေတပ်တောင်းခွဲအထိဆီးရီးယားနဲ့အီရတ်နိုင်ငံတဝန်းမှရှိနေစေပါ။ဒါ့အပြင် IS အကြမ်းဖက်ဝါဒီအဖွဲ့မှထူခွဲရောင်းချနိုင်တဲ့ပစ္စည်းတန်ဖိုးဒေါ်လာသန်း300ကျော်ဖို့အပြင်လက်ဝံမှာလည်းငွေအပြစ်ရှိတယ်လို့အစိုးရတာဝန်ရှိသူတွေကယုံကြည်ထားပါတယ်
။မက်တင်ဂီထိုက်ပြောပြသွားတာပါ။တနင်္လာနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံကငြိမ်းချမ်းရေးဆွေးနွေးမှုတွေမှာဘုံလိုလားချက်ကိုအခြေခံဆွေးနွေးတာမျိုးမဟုတ်ဘဲတစ်ဖက်နဲ့တစ်ဖက်အကြောက်တရားပေါ်အခြေခံဆွေးနွေးနေကြတဲ့အတွက်မအောင်မမြင်ဖြစ်ရတယ်လို့ပြည်ထောင်စု Institute အဖွဲ့ကဒါရိုက်တာဦးခွန်ဆိုင်ကပြောပါတယ်။ကိုဇော်ဝင်းလှိုင်ကနေပြီးတော့တွေ့ဆုံမေးမြန်းထားပါတယ်ရှင
့်။ပထမဆုံးတော့ကျွန်တော်မေးချင်တာကအခုတွားနေတဲ့ဒီငြိမ်းချမ်းရေးဆွေးနွေးမှုတွေအကြောင်းပေါ့နော်။ဟိုမကြသေးခင်ကပဲကျိုင်းတုံဆွေးနွေးမှုလုပ်ခဲ့တယ်။ဟိုမျှော်လင့်ထားသလားအောင်မြင်မှုမရခဲ့ဘူးပေါ့။ဆိုတော့ဟိုဒီငင်းချမ်းရေးဆွေးနွေးပွဲတွေဟာလည်းလုပ်ခဲ့ကြတာကြာပြီ။နှစ်တည်းလည်းတော့ကြာပြီ။အစိုးရ20လည်းပြောင်းခဲ့ပြီပေါ့နော်။ဆိုတော့အတိုင်းအတာတစ်ခုထိအနည်းငယ်အောင်မြင်မှုရတယ်လို့ပြောလို့ရနိုင်တဲ့အနေအထားရှိသလားဆိုတာလည်းမေးခွန်းထုတ်ဆရာဖြစ်နေတယ်အခုက။ဆိုတော့ငင်းချမ်းရေးဆွေးနွေးပွဲတွေနောက်နေ့ကြန့်ကြာနေရတာမအောင်မမြင်ဖြစ်နေရတာဘယ်ဟာတွေမှမများအခြေခံနေလို့ဦးခွန်ဆိုင်ကြီးစပ
ါကျွန်တော်တို့ရဲ့ငြိမ်းချမ်းရေးကိုကိုလိုလားတဲ့နော်အားလုံးလိုလားတဲ့ပုံရင်မှန်းချက်တရားအပေါ်မှာအခြေခံပါမဆွေးနွေးရမှာဖြစ်တယ်သို့တော်လည်းပဲကျွန်တော်တို့တကယ်တမ်းဆွေးနွေးတဲ့ခါကျတော့အကြောက်တရားကိုယ်မှာရှိတဲ့အကြောက်တရားသူ့မှာရှိတဲ့အကြောက်တရားအဲ့ဒါတွေအခြေခံတော့ဆွေးနွေးနေတာညာအကြောက်တရားရှိတဲ့ခါကျတော့သူ့ကိုမယုံကိုကိုလည်းသူမယုံအဲ့ဒီတော့ဒီလက်မှတ်ထိုးထားတဲ့အဖွဲ့တွေပဲဖြစ်ဖြစ်မထိုးသေးတဲ့အဖွဲ့တွေလည်းဖြစ်ဖြစ်ဒီဥဒီဟာဟာကပြဿနာဖြစ်တယ်နော်ဖြစ်တော့ဒီကိစ္စမှာအကြောက်တရားဖြစ်တယ်ဆိုတော့ EEO တွေပဲဖြစ်တာမဟုတ်ဘူးတဲ့အစိုးရဘက်ကတောင်းပတော်ဘက်ကဖြစ်နေတယ်နော်နှစ်ဖက်စလုံးဖြစ်နေတော့ဒီဥစားကိုကျွန်တော်တို့ဖေရှားနိုင်ဖို့လုပ်တယ
်အချက
်ဥမာဆိုပြီးတော့အခုကျိုင်းတုံကျိုင်းကံဆိုလို့ရှိရင်ဒီသူတို့ပြဿနာဖြစ်နေတာကနှစ်ရဖြစ်တယ်တရက်ကပါလဲဆိုတော့တတ်နေရချထားရေးဖြစ်တယ်အေးအေးဟာရခိုင်မှာမနေနဲ့ဘာကိုပြောင်းပါအေးခရိုင်နေမျိုးပြောင်းပါဒီဥစားက KI အိုနေမျိုးပြန်မယ်ဆိုတာ ဒီဥစ္စာကလုံးဝဟိုလက်တွေ့မကြဘူးလို့ညာပြောကြတာပေါ့ဗျာနော်ဟာဒီလိုဆိုလို့ရှိရင်ဗမာတက်မတော်ကလေဘန်ကောက်မှာစပရောမှာတည်တာပဲဘန်ကောက်ကိုပြန်ကောင်းမယ်ထင်တယ်လို့ပြောတဲ့ဟာရိတောင်ရှိလာတယ်ဟုတ်တယ်မလားဟုတ်တယ်အဲရခိုင်တက်မတော်ဟာရခိုင်မှာနေတယ်ဆိုတော့ကသူကစပီးကလေးကစကလေးကသူကအဲ့ဒီမှာနေဘူးသူကတုတ်လာခဲ့တာဟုတ်ဒီကိုရဲ့စိုးရင်ချက်နဲ့သူ့ကိုတွားပြုံးမှာဒီလိုလုပ်တယ်ဆိုလို့ရှိရင်အဲသူကလည်းပြန်ရမှာကြောက်တော့ဗောသူကမပြန်နိုင်ဘူးဗျာကိုကလည်းအတင်းပြန်ခိုင်းနေတယ်ဒီဥစ္စာကဘယ်ညင်းညမမဖြေရှင်းနိုင်ဘူးဗောဗျာနောက်တစ်ခုကပါလဲဆိုတော့ဒီဒီတရုပ်ပါရေးမပါရေးဝါပါရေးမပါရေးအဲဒီကိစ္စတွေလည်းရှိဒါရီကဒါလည်းမကြောက်အကြောက်တရားကြောင့်ဖြစ်တာပဲကြာနော်မယုံလို့ဖြစ်တာအဓိကကတော့ကျွန်တော်တို့တကယ်တော့ယုံကြည်စိတ်ချတယ်ဆိုဘယ်သူမှပါဘူးငါမပါလည်းဖြစ်တာပဲဗျာဒါတော့သေချာပေါ့ပဲဟုတ
်တ
ယ်ဟုတ်တယ်ဒါမှမင်းကျွန်တော်တို့ချင်းချင်းမယုံကြည်စိတ်ချမှုမရှိလာတဲ့ခါဒါမျိုးတွေဖြစ်လာတာပေါ့
မြန်မာအစိုးရကတော့တမတော်အနေနဲ့ရောတရုတ်နဲ့ဒီလောက်ရင်းနေပြီးတော့ဒီလောက်ထိတွေ့ဆက်ဆံသွားလာနေကြတာမှာဒီငင်းချမ်းရေးဆွေးနွေးပွဲမှာတရုတ်ကလေလာသူဖြစ်ဒါမှမဟုတ်ရှင်လေတန်လူကြီးဖြစ်ဝင်ထိုင်ပေးမဲ့ကိစ္စကိုစစ်တပ်ဘက်ကလက်မခံနိုင်ဘူးဆိုတာထူးဆန်းနေတယ်လို့ဖြစ်မယ်ဘူးလား
ကျွန်တော်တို့ဗမာနိုင်ငံအရေးကတရုတ်ကအမြဲတမ်းပါဝင်ပတ်သက်ခဲ့တဲ့အဟောင်းတွေကိုသူတို့ကလည်းမမိတ်ဘူးပေါ့ဗျာဒီရှေရှေဝေးဝေးကျွန်တော်တို့မကြည့်နဲ့ပေါ့အဲ1968မှာဆိုလို့ရှိရင
်
ဘာကပါတခါတည်းဝင်တိုက်တာတော့သူတို့စီမှာ volunteer volunteer တွေနဲ့နော်အလုံးအရင်နဲ့ဝင်တိုက်တာဟုတ်တယ်မလို့အဲ့ဒီကနေ1989အထိဖြစ်လာပြတော့အဒီဥစားတွေကိုလည်းဗမာတက်မတော်ကမေ့ဖို့မရဘူးဒီဥစားတွေမေ့စရာမလိုပါဘူးသို့တော်လည်းပဲကျွန်တော်တို့တည်ယူတင်ငန်းစာယူတာဘာတွေဆက်လို့ရင်ကောင်းမလဲနော်ဒီတကယ်တမ်းဖြစ်တာကတော့ EAO တွေတောင်းဆိုချက်ကြောင့်ဖြစ်တယ် EAO တွေကဒီပါပါလို့တော့ပြောတာမဟုတ်ဘူးသို့တော်လည်းပဲကျွန်တော်နိုင်ငံသားက
ဂျာလူတရားပေါ့
ဒီတက်ရောက်မဟုတ်ဂျာနိုင်ငံသ
ား
ဒီလိုဒီကလည်းပါစီချင်တယ် US တို့နော် UK တို့စသည်ဖြင့်ပေါ့နော
်ဆော့ဆော့ဥက္ကဋ္ဌပြောတဲ့ဒီအကြောက်တရားကိုပဲပြန်သွားမယ်ဆိုလို့ရှိရင်ရိုးရှင်းရှင်းလေးသဘောရိုးနဲ့တာဆွေးနွေးကြမယ်ဆိုလို့ရှိရင်တော့အဲ့ဒီအကြောက်တရားလည်းရှိစရာမလိုဘူးတက်ခံနေတဲ့အကြောင်းအရာတွေလည်းဘာမှရှိစရာမလိုဘူးတပွားအပေးယူနှစ်ဖက်မြတ်တအောင်ဆွေးနွေးကြမယ်ဆိုရင်တော့မြန်မြန်ဆန်ဆန်ပြေးလဲသွားစရာရှိတယ်လို့လူပင်းတွေတွေးရင်တော့တွေးလို့ရတာပေါ့နော်ဒါပေမဲ့စောစောပြောသလိုအဲ့ဒီတရုတ်ပါရေးမပါရေးပါညာလို့အသေးစိတ်အနုစိတ်တဲ့ကိစ္စတွေပါလာတော့အဲ့မှာတင်းခံနေကြတာရခိုင်ကိုရခိုင်ပြည်နယ်ထဲရခိုင် AA ကိုရခိုင်ပြည်နယ်ထဲမှာနေခွင့်ပြုမလားမပြုဘူးလားဆိုတဲ့ကိစ္စတွေကတော်တော်ရှုပ်ထွေးလာတာဆိုတော့ဟိုပြောရရင်တော့နှစ်ဖက်စလုံးမှာသဘောယိုးကံနဲ့ဒီဆွေးနွေးပွဲတွေကိုဆွေးနွေးနေကြတာမဟုတ်ဘူးဆိုတော့အမြင်မျိုးဖြစ်နိုင်သလား
ဟုတ်တယ်ပေါ့ဒီဒီကိစ္စနဲ့ပတ်သက်လို့ရှိရင်အခုလောလောဆယ်ကဒီကျွန်တော်မှတ်မိတာရှိတယ်ပြီးခဲ့တဲ့လတုန်းကဒီနိုင်ငံသားကပုဂ္ဂိုလ်ကြီးတယောက်ပေါ့ဗျာသူကဒီတမတော်နဲ့လည်းညင်းနေတယ်သူကတိမ်ဒီ RCSS ဥက္ကဋ္ဌကိုမေးပါ ဒီအခုလက်ခဲတင်လင်းဖြစ်နေတယ်ကျိုင်းတုံမှာလက်ခဲတင်လင်းဖြစ်နေတဲ့ကိစ္စကိုဖြေရှင်းမယ်ဆိုရင်ဘယ်လိုလုပ်ရင်ကောင်းမလဲအဲ့တော့သူကအကြံသုံးချက်ပေးပါတယ်ဒါစဉ်းစားကြရပါနော်နံပါတ်1ကကျွန်တော်တို့ဗမာအစိုးရတတ်မတော်အနေနဲ့တရုတ်ကိုလည်းဆွေးနွေးဖို့လိုတယ်နော်ဒီဥစ္စာကျွန်တော်တို့ပြန်လုပ်တင်တယ်နံပါတ်2ကဒီအဖွဲ့တွေအများစုက UWSA ကိုမိခိုနေတဲ့အတွက်ကြောင့် UWSA ကိုလည်းဆွေးနွေးဖို့တင်တယ်နံပါတ်3ကဒီအဖွဲ့တွေကိုဆွေးနွေးဖို့ဆိုလို့ရှိရင်အစိုးရတမတော်တွေမကဘူးအခုလက်မှတ်ထိုးထားတဲ့ EAO တွေလည်းသူတို့လည်းပါဝင်တင်နေဆိုမှသူအကြံပြုပဲဘူ
းပြောနေကြတဲ့ဒီဟိုမဟာဒီမဟာမိတ်လေးဘွဲ့ ဒီရှိရနယ်မြေဒီရှမ်းပြည်နယ်အတွင်းမှာပေါ့နော်အဲ့ဒီဒေသမှာတရုတ်နယ်စပ်ရှမ်းပြည်နယ်အတွင်းမှာအခုနောက်ပိုင်းထူးခြားတဲ့ဖြစ်စဉ်ကဘာလဲဆိုတော့ဒီမွေးစေဝါနဲ့ပတ်သက်ပြီးတော့နည်းနည်းအတန်ပြန်ထွက်လာတာရှိတယ်လေဟိုအတန်တော်တော်လေးနှစ်ကာလအတော်ကြာတိတ်သွားပြီးတော့မှဒီမွေးစေဝါကိစ္စတွေပြန်ပြီးနည်းနည်းဖမ်းမိတာတွေထုတ်တာတွေပြန်ပြီးတော့နည်းနည်းအတန်ထွက်လာတော့တနည်းနည်း ေးနာမည်ပြည့်ရှိခဲ့တယ်ဟိုတော်တော်လေးကိုစိုးစိုးဝါဖြစ်ခဲ့တဲ့ဒေတာဖြစ်ခဲ့တော့တိမ်ကောသွားခဏတိမ်သွားပြီးတော့မှမြုပ်သွားပြီးတော့မှအခုပြန်ပေါ်လာတဲ့သဘောများဖြစ်နေသလားဒီဆွေးငင်းချင်းဆွေးနွေးပွဲတွေပြည်ဝင်နိုင်ငံရဲ့အနေအထားတွေကိုဘယ်လိုအကျိုးသက်ရောက်မှုဖြစ်နိုင်လဲဒီမွေးစည်းဝါ
ကျတော့ကဲကျွန်တော်တို့ပြည်တော်စုတစ်ခုကြီးတရက်လုံးအနေနဲ့တော့ကျွန်တော်မပြောနိုင်ဘူးကွာအဲရှမ်းပြည်အနေနဲ့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်တုန်းကလာရှိုးမှာနော်ဒီဘိန်းဆိုင်ပြူသူတောင်သူများရဲ့ forum ဆိုပုံမှာပြောခေါ်တာနာမြန်မာ opium farmers forum ဒါတို့အဲ့ဒီမှာစီးပွေးလုပ်ကြတယ်လုပ်ကြတဲ့အခါကျတော့အဲ့ဒီကထွက်လာတဲ့ကြီးညာချက်မှာဘာတွေ့ရလဲဆိုတော့ဒီကျွန်တော်တို့ရှမ်းပြည်နယ်မှာမူရီစီဝါပြဿနာနဲ့ကျွန်တော်တို့စည်ရေးပฏิပခနိုင်ငံရေးပฏิခဖြစ်နေတာနဲ့ခွဲလို့မရဘူးခေါင်းနဲ့ပန်းလို့ခွဲလို့မရဘူးဖြစ်တယ်သူအဲဒီတော့ဘယ်နည်းနဲ့ဆိုကျွန်တော်အနေနဲ့ကျွန်တော်မြင်တာကတော့ဒီပြဿနာကိုဖြေရှင်းမယ်ဆိုရင်ကျွန်တော်တို့အားလုံးဝိုင်းဝန်းပြီးတော့ဖြေရှင်းရလိမ့်မယ်အစိုးရကြီးပဲမဖြေရှင်းပါနဲ့တမတော်ပဲမဖြေရှင်းပါနဲ့ဒီဦးရွေးကြီးပဲမဖြေကျွန်တော်အကုန်လုံးဝိုင်းဝန်းပောင်းပြီးတော့ဖြေရှင်းကြရအောင်အဲ့ဒါလို့မလုပ်ဖဲနဲ့အရင်ကနှီးအတိုင်းပြန်သွားမှဆိုရင်ကျွန်တော်တို့ပူဆိုးသွားမယ်နော်ဘယ်လိုမျိုးပူဆိုးမှာအဲ့ဒီအချိန်မှာဆိုလို့ရှိရင်သူကဒီဟိုကျွန်တော်တို့အင်အားကြီးနိုင်ငံတွေရှင်ပြန်တဲ့ကိစ္စတွေကလည်းပါဝင်ထပ်ပါလာတော့မယ်ဒီကိစ္စတွေတရုတ်ဖက်ကိုလိုက်လို့ရှိရင်လေဒီအမေရိကန်ကဘယ်ကကြိုက်မှာမဟုတ်ဘူးအမေရိကန်ဘက်လိုက်လေတရုတ်ကကြိုက်မှာမဟုတ်အဲ့ဒီတော့ကျွန်တော်တို့နိုင်ငံကစစ်တလင်းဖြစ်မှာအဲ့ဒီထဲမှာအဆိုးဆုံးကဖြစ်မှာကရှမ်းပြည်နယ်ပဲဖြစ်တယ်ရှမ်းပြည်နယ်1949-89အထိအလူလဲခံရပြီဒီဥစ္စာကျွန်တော်တို့ထပ်ဆက်မဖြစ်ချင်ဘူးပေါ့နော
်အဲ့တော့ဒီညီညာရေးဆွေးနွေးပွဲတွေမှာလည်းဒီမိုးစီဝါပြဿန
ာပါဘူးလို့
ကောင်းစီတစ်ခုနဲ့ထပ်ဆွေးနွေး
အခုတော့လောလောဆယ်ကတော့ဒီပြည်တော်စုငင်းချမ်းကြီးညီလာခံမှာဒီသူတို့သဘောတူနေချက်အစိတ်ပိုင်း1နဲ့အစိတ်ပိုင်း2ဆိုမှသူတို့အထက်မှာပါတော့ပါတယ်သို့တော်လည်းပဲထူးခြားချက်ကတခုပဲရှိတယ်ဒီဟိုဟာကိုမူရီစီဝါကိစ္စမှာသူတို့ကဒီအရင်ကလို့မွေးရေးစေဝါတုံးဆွဲတယ်ဆိုလို့ရှိရင်တကယ်ရာဇဝတ်သားမဟုတ်ပဲねဒီလူနာလို့နော်အဲ့လိုမျိုးဆက်ဆံဖို့အဲ့ဒီတော့နည်းနည်းတိုးတက်လာတာပဲရှိတယ်သို့တော်လည်းပဲဖြည့်ရှင်းမှုကိစ္စကိုဘယ်လိုကင်တွယ်ဖြည့်ရှင်းမယ်ဆိုတာမပါသေးဒါတွေကိုကျွန်တော်ဆက်လုပ်ဖို့လိုပါတယ
်ဟုတ်ကဲ့ဥက္ကံဆိုင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလိုဖြည့်ရှင
်းအခုနားဆင်ခဲ့တဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့စနေညနေခင်းအစီအစဉ်မှာကြည့်ရှုနိုင်ကြပါတယ်။ကျမတို့ VOE အစီအစဉ်တွေကို burmese.voenews.com မှာလည်းကြည့်ရှုနိုင်ကြပါတယ်ရှင်။အားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါရစေ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်သွားမှာပါ။မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများကိုလည်းနောက်ဆုံးနောက်ပိုင်းမှာနာဆင်ရဖို့ရှိပါတယ်အခုတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်မှာပါတက်မတော်သားကိုစလေရီရက်သေးရွာတဲဘာကြောင့်စင်ကြတလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင
်ဒီမနက်ကရေးမှအရေးကြီးဆုံးလို့ပြောဆိုနေကြတဲ့ငင်းကြရေးလုပ်ငန်းစဉ်ကရက်တက်နေလွတ်တော်တွေက2008ဖွဲ့စည်းပုံပြင်ရေးကလည်း NLD နဲ့တက်မတော်ကိုယ်စားလှယ်တွေကြားအငင်းပွားကြလို့မပြီးသေးခင်အခုနောက်ဆုံးပေါ်လာတဲ့ပြဿနာတစ်ခုကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ထားတဲ့လွတ်တော်တွေကတက်မတော်သားကိုယ်စားလှယ်တွေရက်သေးရွာတဲ့ဆင်းပြီးပြည်သူလူထုနဲ့တွဲဆုံစည်းဝေးတဲ့ကိစ္စပဲဖြစ်ပါတယ်တက်မတော်သားကိုယ်စားလှယ်တွေကတော့ကာကွယ်ရေးဦးစီးချုပ်ကညွှန်ကြားလို့နီးဆက်ရဒေသကွင်းဆင်းရတာ COA လုပ်တာမဟုတ်ဘူးနိုင်ငံရေးညီမချက်ရှိလို့မဟုတ်ဘူးဆိုပြီးပြောဆိုနေကြသလိုNLD ပါတီဘက်ကတော့တပ်မတော်ဘက်ကဒီလိုရဟာဒီဇယ်ဥပဒေနီးဥပဒေတွေနဲ့ဆန့်ကျင်နေလို့ပြည်သူလူထုနစ်နာနိုင်တယ်။ဒါကြောင့်ကန့်ကွက်တယ်။ဒါအပြင်တပ်ကိုနိုင်ငံရေးပါတီပုံစံဖြစ်လာအောင် politicize လုပ်လာမှစိုးရင်ကြောင်ထုတ်ဖော်ပြောဆိုထားကြပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ထားတဲ့လွတ်တော်အသီးသီးရဲ့ကိုယ်စားလှယ်တွေအနေနဲ့ကုလိုရက်သေးရွာတဲ့ဆင်းပြီးပြည်သူတွေနဲ့တွေ့ဆုံစည်းဝေးတွေလုပ်သင့်ပါရဲ့လားဆိုတာစိတ်ဝင်စားဖို့ကောင်းတဲ့အငင်းခုန်တစ်ခုဖြစ်လာနိုင်ပါတယ်။ကိုယ်တိုင်အဲ့ဒီကြောင်းဆွေးနွေးတင်ပြသွားပါမယ်
။ဒီပြဿနာနဲ့ပတ်သက်ရင်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေလွှတ်တော်ရဲ့ဘယ်လိုရောက်လာလဲ။သူတို့မှာဘာအခွင့်အရေးတွေရှိတယ်လဲဆိုတာကစပြီးစဉ်းစားတင်ပါတယ်။ပုံမှန်လေးလေးပြောရရင်တော့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဆိုတာဟာအရင်ဆက်အာဏာရှင်တွေစိတ်ကြိုက်ပြဋ္ဌာန်းထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်ပေါ်ပေါက်လာတယ်လို့ဆိုရင်မှမားပါဘူး။2008ဖွဲ့စည်းပုံအရပြည်သူ့လွတ်တော်မှာတက်မတော်သားကိုယ်စားလှယ်အယောက်130အမျိုးသားလွတ်တော်မှာ56ယောက်ပြည်ထောင်စုအဆင့်မှာစုစုပေါင်း166ယောက်ရှိပါတယ်။အလားတူတိုင်းနယ်ပြည်နယ်လွတ်တော်တွေမှာလည်းတက်မတော်သားကိုယ်စားလှယ်အယောက်220ကျော်ရှိပါတယ်။အားလုံးပေါင်းလိုက်ရင်လွတ်တော်အသီးသီးအတွက်တက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်လိုက်တဲ့တက်မတော်သားကိုယ်စားလှယ်390ကျော်ရှိနေတာပါ။တက်မတော်ကာကွယ်ဦးစီးချုပ်ကခန့်အပ်လိုက်လို့တီထောင်စုအဆင့်လွတ်တော်တဲရောက်သွားတဲ့တက်မတော်သားကိုယ်စားလှယ်တွေဟာအရေးကြီးကိစ္စနှစ်ခုလှုပ်ခွင့်ရှိနေပါတယ်ပထမတစ်ခုကတော့အစိုးရအဖွဲ့ဖွဲ့နိုင်တဲ့သမရရွေးချယ်ရာမှာမဲပေးခွင့်ရခြင်းပါပဲဒုတိယတစ်ခုကတော့ဖွဲ့စည်းပုံပြင်ဆင်ရေးလိုကိစ္စမျိုးမှာထောက်ခံနိုင်ကန့်ကွက်နိုင်တဲ့ဗီဒီယိုအာဏာရရှိခြင်းပါပဲကျန်တာတွေကတော့လွတ်တော်တဲ့တင်လာတဲ့ဥပဒေကြမ်းတွေကိုဆွေးနွေးမဲပေးနိုင်တာမေးခွန်းတွေမေးနိုင်တာအဆိုတွေကိုဆွေးနွေးမဲပေးနိုင်တာတွေပဲဖြစ်ပါတယ
်ပြောရရင်အဲ့ဒီကိုယ်စားလှယ်တွေဆိုတာဟာသက်ဆိုင်ရာမဲဆရနယ်မြေပြည်သူလူထုကမဲပေးရွေးချယ်လိုက်တာမဟုတ်လို့ပြည်သူကိုယ်စားလှယ်တွေမဖြစ်နိုင်ပါဘူးတပ်မတော်အတွင်းမှာတပ်မတော်သားတွေကနေအဆင့်ဆင့်မဲပေးရွေးချယ်တင်ပြလိုက်တဲ့သူတွေမဟုတ်လို့တပ်မတော်ရဲ့ကိုယ်စားလှယ်တွေလို့ခေါ်ဆိုဖို့လည်းခက်ခဲပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ကနာမည်စည်းပေးသွင်းထားသူတွေမို့တိတိကျကျဆိုရရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုပဲကိုစားပြုတဲ့ကိုယ်စားလှယ်တွေဖြစ်မှာပါ။ဒါကြောင့်ဒီကိုယ်စားလှယ်တွေနဲ့ပတ်သက်ရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကအချိန်မရွေးလူစားထိုးလဲလှယ်တာလုပ်ခွင့်ရှိတယ်လို့မကြာခဏလည်းလုပ်လို့ရှိတာတွေ့ရပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာအဲ့ဒီတပ်မတော်သားကိုယ်စားလှယ်တွေဟာရက်သေးရွာတဲ့ဆင်းပြီးပြည်လူလူနဲ့တွေ့ဆုံတာစည်းဝေးတာစည်းဝေးတာမျိုးလုပ်ရမယ်လို့ပြဋ္ဌာန်းထားတာမရှိသလိုမလုပ်ရဘူးဆိုပြီးပိတ်ပင်တဲ့ပြဋ္ဌာန်းချက်လဲဖော်ပြမထားပါဘူး။ဒါနဲ့ပတ်သက်လို့လွတ်တော်တွေကတက်မတော်သားကိုယ်စားလှယ်တွေရဲ့ခေါင်းဆောင်ဖြစ်သူဘုံမှုချုပ်မောင်ကတက်ချုပ်ကနေကိုယ်စားလှယ်တွေကိုကုနိဆက်ရသွားပြီးပြည်လူလူဘာအခက်ခဲရှိလဲမေးဖို့လမ်းညွှန်ခဲ့တဲ့အကြောင်းဒါကြောင့်တချို့ကကိုဇာတိတချို့ကကိုတာဝန်ထမ်းဆောင်ခဲ့တာကြာတဲ့ကိုနဲ့ရင်းနှီးတဲ့ဒေသသွားကြတာဖြစ်တယ်လို့မ မြန်မာနိုင်ငံဒေသဌာနကိုဖြေထားတာတွေ့ရပါတယ်
။ဗိုလ်မှူးချုပ်မမောင်ရဲ့ဖြေကြားချက်ကိုကြည့်ရင်တက်မတော်သားကိုယ်စားလှယ်တွေအနေနဲ့ရွေးကောက်ခံအမတ်တွေလုပ်တယ်လို့ရက်သေးရွာတဲ့စင်ပြည်သူတွေနဲ့တွေ့သူတို့အခက်ခဲတွေကိုကြားနာတနည်းပြောရရင်လွှတ်တော်အမတ်တွေရဲ့အလုံမျိုးသွားလုတာလို့နားလည်နိုင်တယ်လို့မဲဆန္ဒနဲ့တသက်မမတ်မရှိတာကြောင့်တက်မတော်သားကိုယ်စားလှယ်တယောက်ဟာမြန်မာနိုင်ငံဘယ်နေရာမှဆိုသွားချင်ရသွားလို့ရနိုင်တယ်ဆိုတဲ့သဘောလေးတက်ရောက်နေပြန်ပါတယ်နောက်ပြီးတက်မတော်သားတွေသွားတဲ့ဘယ်နေမြေမှာမဆိုတက်ဆိုင်ရာပြည်သူတွေမဲပေးရွေးချယ်ထားတဲ့ရွေးကောက်ခံအမတ်တွေရှိနေပြီးသားမို့အပြိုင်သဘောသွားလုတ်တလို့မျိုးဖြစ်စေနိုင်တယ်လို့ပြည်သူတွေကြားရှုပ်ထွေးမှုတွေလည်းဖြစ်သွားစေနိုင်ပါတယ်တကယ်တော့တက်မတော်သားကိုယ်စားလှယ်တွေလွှတ်တော်ရဲစရောက်တာ2010ပြည့်နှစ်ဂုံပိုင်းတဲကမို့အခုဆို6နှစ်နီးပါးရှိပါပြီအရင်သမရဟောင်းဦးသိန်းစိန်လွှတ်တော်နာရကဟောင်းသူရဥရွှေမန်းလက်ထက်ကရက်သေးရွာတဲမစင်းခဲ့ပေအခုမှဘာလို့ဆင်းရတယ်လဲဆိုတာကလည်းမေးခွန်းထုတ်ရမယ်ကိစ္စပါဖြစ်နိုင်ခြေတစ်ခုရှိတာက2020ရွေးကောက်ပွဲအတွက်မဲဆန္ဒနယ်မြေတွေကိုကြိုတင်လေ့လာတာတွဲဝိုက်သောအဖြစ်ကြိုတင်စည်းရုံးတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်အကြောင်းကတော့2015ရွေးကောက်ပွဲမတိုင်ခင်ကာလမှာအရေးအတွက်များပြားလာတဲ့တက်မတော်အရာရှိတွေတက်ကနေနှုတ်ထွက်ပြီးပြည်ခိုင်ပြိုးပါတီအမတ်လောင်းတွေအဖြစ်ရွေးကောက်ပွဲဝင်ခဲ့ကြတဲ့နမူနာရှိနေလို့ပါပဲအဲ့ဒီအချိန်တက်ကနေနှုတ်ထွက်ပြီးကမှနယ်မြေစင်းခွင့်ရခဲ့ကြတာကိုသင်ခန်းစာယူပြီးအခုတစ်ချိန်အဲ့ဒီလိုမဖြစ်ရအောင်တချို့သောရွေးကောက်ပွဲဝင်မဲ့တက်မတော်အရာရှိတွေ2020အတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ပြည်သူတွေကြားစင်းတဲ့သဘောလေးဖြစ်ကောင်းဖြစ်နိုင်ပါတယ
်ဘယ်လိုပဲဖြစ်ဖြစ်တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ညွှန်ကြားချက်ကြောင့်ပေါ်ပေါက်လာတဲ့ဒီလို့ရဟာတက်မတော်အနေနဲ့နိုင်ငံရေးပါတီတစ်ခုနဲ့ဘာမှခြားနားမှုမရှိတဲ့ပုံစံဖြစ်သွားစီပြီးနိုင်ငံရေးလောကထဲနောက်ထပ်ခြေတလှမ်းတိုးလိုက်တဲ့သဘောလဲသက်ရောက်သွားစီပါတယ်မြန်မာနိုင်ငံရဲ့လွန်ခဲ့တဲ့အနှစ်60သမိုင်းကိုပြန်ကြည့်ရင်တက်မတော်ဟာတိုင်းပြည်ကာကွယ်ရေးတွေမှာနိုင်ငံရေးပါဝင်ကဏ္ဍအားလုံးလိုလိုလောက်မှာအာရမဝင်ရောက်ချဲ့လဲစီမံခန့်ခွဲခဲ့လို့တိုင်းပြည်အဖက်ဖက်ကယိုယွင်းကြဆင်းခဲ့ပြီးအောက်ကျနောက်ကျဖြစ်ခဲ့တာအချိန်ဘာမှမကြာသေးပါဘူးဒါကိုသင်ခန်းစာယူပြီးတက်မတော်အနေနဲ့နိုင်ငံရေးကနေတဖြည်းဖြည်းဆုတ်ခွာရမယ့်အစားခုလိုခြေတလှမ်းရှေ့တိုးလိုက်ခြင်းဟာနိုင်ငံမှာလိုအပ်နေတဲ့အမျိုးသားပြန်လည်တင်းမြတ်ရေးငြိမ်းချမ်းရေးစီးပွားဖွံ့ဖြိုးတိုးတက်ရေးစတဲ့ကဏ္ဍအားလုံးအတွက်ကောင်းတဲ့လက္ခဏာမဖြစ်နိုင်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်စီစဉ်ပါရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လီလိုက်စီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါ
ရရှိမှာခင်ဗျာစခိုင်းပြည်နယ်မြောက်ပိုင်းဒေသကမြမစစ်တပ်နဲ့အေအေရဲခိုင်လက်နက်ခိုင်ဖွဲ့တွေကြားတိုက်ပွဲတွေပိုပိုပြီးတော့တင်းမာလာတယ်လို့ပဲရဲသားထိခိုက်မှုတွေရဲသားတွေတွာလာနေထိုင်စားသောက်မှုတွေကိုလည်းပိုပြီးတော့ထိခိုက်လာနေပါတယ်တစ်ဖက်မှာအပြစ်ခတ်ရစေးရေးဆွေးနွေးနေတဲ့ဆိုပေမဲ့တစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုမှုတွေဟာလည်းပိုပြီးတော့ကြမ်းတမ်းပြင်းထန်လာပါတယ်ရခိုင်မြောက်စစ်ပွဲညီညမ်းဖို့အလားလာနဲ့စင်ခေါ်ချက်တွေကြောင်းလာမယ့်အင်္ဂါနေ့ညတဲ့ဒီလိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလို့ရတဲ့သတင်းတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ဆွေးနွေးတဲ့အချိန်မှာ VUE ကခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာလိုက်ဖြစ်စီအသံဖိုင်လေးဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VUE မြန်မာဝိုင်းဖုန်းနံပါတ်က0932328555ဖြစ်ပါတယ်။ email လိပ်စာက bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်သတင်းတွေကိုကြည့်ကြပါလိမ့်ခင်ဗျာ။
ဒါကတော့ကုသညိုတင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာပဲဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်ပါရစေ။အခုတော့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍနားဆင်မှုအချိန်ရောက်ပါပြီ
VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ဖြစ်တဲ့မြန်မာတချင်းတွေတပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြီးတော့အမှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်တွေရဲ့အမှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားခြင်းပါရဲ့။စည်းစဝါဖြူဖြူဆိုတဲ့ Facebook account ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet Kit အထိပါနှစ်ပေါင်း30ရှိနေပါပြီ။ဘူးသုတတွေလည်းအများကြီးရခဲ့ပါတယ်။ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်။ဟ ုတ်ကဲ့ခုလောက်နှစ်ရှည်လာမြားနားဆင်အားပေးလာတဲ့သောရရှင်စီစွားဖြူဖြူကိုလည်း VOE ကအထူးကျေးဇူးတင်ရှိပါတယ်ရှင်။သူလေးဆိုတဲ့သောရရှင်ကတော့ရေဒီယိုကညနေပိုင်းသတင်းတွေလိုင်းဖမ်းလို့မရပါတဲ့။လိုင်းပြောင်းသွားတယ်ဆိုရင်တစ်စိတ်လောက်ကျေးဇူးပြုပြီးတော့ပြောပေးပါတဲ့။ဟုတ်ကဲ့ပါ။ကျွန်မသူစာရေးလာတဲ့ Messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါတယ်ရှင်။ကျွန်မတို့ထုတ်လွှင့်ပေးနေတဲ့လက်ရှိမီတာလိုင်းအပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါတယ်နော်။ဒီတက်ဆက်တဲ့ပဲဒီတခြားသောရရှင်တွေလည်းမေးလာလို့ပြောကြတာကကျမတို့လက်ရှိမီတာလိုင်းတွေကိုလည်းကျမတို့ရဲ့ရေဒီယိုအစီအစဉ်တွေမှာကြေညာပေးနေပါတယ်။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိမီတာလိုင်းတွေကိုပြောပြပေးနေပါတယ်ရှင်။သောရရှင် Robert ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကထိုင်းကနေပြောနားဆင်တာပါ။ VOE မနဲ့မအားလို့အခုမှနားဆင်ပါတယ်။အားပေးနေပါလေလို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ရတဲ့အချိန်အတွင်းမှာအပြည့်အဝနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။My Planner ဆိုတဲ့သောရရှင်ကတော့ VOE တိုက်ရိုက်လေလိုင်းအစီအစဉ်ပုံမှန်မလာတာတွေ့ရပါတယ်။တိုက်ရိုက်လေလိုင်းအစီအစဉ်ကိုပုံမှန်ထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်တဲ့။ဟုတ်ကဲ့ပါရှင်။ Messenger ကပဲမေးလာတာမလို့ Messenger ကနေတိုက်ရိုက်ဖြေချပေးထားပါတယ်။အခုဒီသောရရှင်ပြောတဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုကျမတို့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေတာပါ။ကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ဒီ VOE မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voenews.com မှာသွားပြီးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်တဲ့ညတိုင်းမှာပြန်ပြီးတင်ထားပေးပါရနော်။နောက်ထပ်သောရရှင်တစ်ယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါတယ်။ဟုတ်ကဲ့ပါ။ကျမတို့အစီအစဉ်တွေကိုရေဒီယိုမှာ3ချိန်ရုပ်မြင်သံကြား1ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။အဲ့ထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါနားဆင်ကြည့်ရှုတာလုပ်လို့ရပါတယ်ရုပ်မြင်သံကြားကဆိုရင်လေအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နှစ်12နာရီနောက်တစ်နှစ်အစီအစဉ်မပြောင်းရင်အထိကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေဆိုရင်တော့ကျွန်တော်တို့မနက်ပိုင်းမနက်6နာရီကနေပြီးတော့9နာရီတစ်ချိန်ပြီးတော့ညနေပိုင်းမှာဆိုရင်တော့ညနေ6နာရီခွဲကနေ9နာရီည9နာရီကနေ10နာရီတစ်ချိန်စုပေါင်း3ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အားရီကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်။ကျမတို့ Facebook စာမျက်နှာ VOE မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်။ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျမတို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်။ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တကိုထုတ်လွှင့်ပေးပါတယ်။ဒါ့အပြင်အချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။အခုလောအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ရင်တော်ဆိုတဲ့သောရရှင်ကတော့လူစိတ်တဲ့လူမာနလူလောဘလူဒေါသလူမောဟများရှော့ချပြီးတော့ကိုယ်နိုင်ငံတွင်နေထိုင်တဲ့သူတွေစိတ်ချမ်းသာနဲ့ကိုယ်ကျန်းမာခိမိစွာနေထိုင်နိုင်ဖို့ကုညီရိုင်းပင်းမှုတွေပြုလုပ်ပြီးတော့အသိပညာအတတ်ပညာမျှဝေတဲ့တရားတော်များများနားထောင်ကိုယ်ဒုက္ခကိုယ်ငြိမ်းချမ်းစွာနေထိုင်ကြစီလိုပါလေခင်ဗျာတက်ရှိတဲ့ဘဝတွေအားလုံးငြိမ်းချမ်းကြပါစေဆိုပြီးတော့တရားသဘောနဲ့ရှင်ပြီးတော့လူပေါင်းအတိုင်းဝိုင်းကြမှာအချင်းချင်းရိုင်းပင်းကူညီဖို့ตายาเอเจนซัวอดุรกวะเลตเวနေထိုင်နိုင်ဖို့တောင်းစုပြုလာပါတယ် VOE ကိုကျေးဇူးတင်ပါတယ်လို့ပြောလာတဲ့သောရရှင်နှစ်ယောက်ကတော့ဒီ VOE Facebook စာမျက်နှာပေါ်မှာအကဲဖြတ်ရတဲ့နေရာမှာလာပြီးတော့ VOE ကိုအမှတ်ပေးသွားတာပါတိန်တန်ဦးဆိုတဲ့သောရရှင်က88အရေးခင်ပြီးကလေးကအစဉ်တစိုက်နားထောင်လာတာသတင်းမှန်တွေကိုနားထောင်ရလို့ပါအားပေးလက်ပါ VOE ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေ VOE လည်းဆက်လက်ပြီးတော့အောင်မြင်စွာနဲ့သတင်းမှန်တွေကိုအလင်းပြရင်နဲ့ကဘာတီသူရဲ့ဒီပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့အမတန်ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်သောရရှင်တယောက်ရေးလာတာကတော့မန်ဒန်ဖွန်ဆိုတဲ့သောရရှင်ပါ။ချင်းနာမည်ဖြစ်ပါလိမ့်မယ်နော်။ကျမအတန်ထွက်တာမှားခဲ့ရင်ခွင့်လွတ်ပါရှင်။သူကအင်္ဂလိပ်လိုရေးထားတဲ့စာလုံးပေါင်းကိုကျမမြန်မာလိုထွက်ကြည့်ဖို့ကြိုးစားလိုပါ။ VOE BBC ကို iPhone Postcard နဲ့နားဆင်ပါတယ်။ VOE ကို Subscribe လုပ်ထားတဲ့အတွက်လည်းအချိန်မီသတင်းတွေအလိုလျောက် Download လုပ်ထားပေးလို့အလုပ်အားတဲ့အချိန်မှာနားဆင်နိုင်တာ။ VOE ကိုအမြဲတမ်းအပင်းနေပါရဲ့နော်တဲ့ဟုတ်ကဲ့ပါအခုနောက်ပိုင်းမှာဒီနီးပညာသစ်တွေပေါ်လာလို့ဟိုးရင်တော့သုံးခဲ့တဲ့ရေဒီယိုတွေနေရာမှာနိုင်ငံတကာကဆိုရင်တော့အွန်လိုင်းကနေနားထောင်လို့ရလာတာကောင်းတဲ့အချက်ဖြစ်ပါတယ်ကျမတို့အစီအစဉ်တွေကိုလိုင်းနိုမီတာနဲ့ကမ္ဘာတစ်ဖက်ချမ်းကိုထုတ်လွှင့်ပို့ပေးရတာမလို့အွန်လိုင်းကနေပြီးတော့တိတ်မကျေပြန့်သေးခင်တော့ဆိုရင်တော့ကျမတို့ထုတ်လွှင့်ပေးတဲ့မြန်မာအစီအစဉ်တွေကို အာရှဒေတာကပဲဖမ်းယူနာဆင်နိုင်လို့ဒီဘက်ကနေဖမ်းယူနာဆင်လို့မရတဲ့အခြေအနေရှိခဲ့ပါတယ်။အခုတော့ရေဒီယိုပဲသုံးသုံးဒီတယ်လီဖုန်းကနေပြီးအင်တာနက်ပဲသုံးသုံးကွန်ပျူတာကပဲနားထောင်နားထောင်ကမ္ဘာနေရာအနှံ့ကပြည်သက်တွေသူတို့အဆင်ပြေရာဒီမီဒီယာရေဒီယိုကွန်ပျူတာအင်တာနက်အဲ့ဒါမျိုးတွေကိုသုံးပြီးတော့နားဆင်နိုင်တဲ့အတွက်ကြောင့်မလို့အားလုံးအတွက်အဆင်ပြေသွားရပါတယ်။ဒီလိုနားထောင်တဲ့နေရာမှာလည်းအခက်အခဲတစုံတရာရှိခဲ့ရင်ချက်ချင်းစာလန်းရေးပြီးတော့အကြောင်းကြားပေးပါအောင်လို့မှာချင်ပါတယ်နော်။အားလုံးကိုကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့တော်ရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုတဲ့သူ့ရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ။
အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOA ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာတည်တော်ရခြင်းကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။ခုဆက်ပြီးတော့တော်ရရှင်နေတီသူတို့ရင်ဆိုင်နေရတဲ့နေ့စဉ်လူမှုဒုက္ခအဝဝကိုရင်းဖွင့်လာတဲ့စာတွေနောက်ပြီးတချို့တွေကလည်းခက်ညင်းကြီးလေးပြောလာကြတာပါအဲ့ဒီစာတွေကိုဝင်မြပေးကြပါတယ်ပထမအဆုံး Tidy and Camp ဆိုတဲ့တော်ရရှင်ဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီတော်ရရှင်ကဂျပန်မှာအလုပ်သွားလုပ်ချင်ပါတယ်ဒီမှာဘာအလုပ်မှလုပ်လို့မရတာနှစ်လရှိပါပြီတဲ့မြန်မာနိုင်ငံမှာအလုပ်ကန်ရှားပါနေတဲ့အခြေအနေကိုဒီတော်ရရှင်ရဲ့စာမှာထည့်အပ်ပြထားပါတယ်เนาะအော်ဒါနဲ့တော်ရရှင်တွေကို Facebook စာမျက်နှာမှာရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်ဆုံးသတ်ပေးချင်ပါတယ်ဒီတော်ရရှင်ကကျမတို့ VOE ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြီးတော့ရေးလာတာဖြစ်ပါတယ်ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါတယ်လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တွေနဲ့အမတမားဆင်နေဆိုပြီးတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါလူမှုကွန်ရက်ကိုအလွန်ကျွံတုံးဆွဲတဲ့သူတွေဟာမွေးရစေဆွဲနေတဲ့သူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တာတွေ့ရပါတယ်တဲ့မီရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမိုနက်စ်တက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာပါဒီသတင်းကိုနားဆင်ပြီးတော့တော်ရရှင်တယောက်ပြန်ရေးလာတာကတော့ဘဘကြီးဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာမှန်မဗျာနိုးတာနဲ့တပြိုင်နက်ဖျားမရှိခိုးသေးဘူးသူ့ကိုပဲအရင်ဖွင့်ကြည့်တော့တာကို့လိုက်လို့သလားကွန်သလားကွန်မန့်ပေးသလားကိုပြောချင်တာထင်ပါတယ်နော်စဲသလားဆိုတာပေါ့ဥရန်ဆွဲဆိုတာဒါပါပဲအကုသို့နဲ့နိုးထလာတာလေလို့ရေးလာပါတယ်ဟုတ်ကဲ့ဒါမဲ့လည်းဒီမြန်မာနိုင်ငံ Facebook ပရိသတ်တွေဘက်ကပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလွဲလွဲကူကူနဲ့နိုင်ငံတကာသတင်းတွေသိရတာကလည်းဒီ Facebook စာမျက်နှာအဓိကဖြစ်နေတာဖြစ်ပါတယ်เนาะတခြားနိုင်ငံတွေနဲ့တော့ကွာပါတယ်ဒါမဲ့လည်းဒီသိပ္ပံပညာရှင်တွေပြောသလိုမျိုးတန်ဆေးလွန်ပြီးတယ်လီဖုန်းဘိုးတွေလည်းအရန်ကုန်ကြတခြားအလုပ်အကိုင်တွေလည်းပြက်ရလောက်အောင်မွေးရစေဆွဲသလိုအသုံးပြုမယ်ဆိုရင်တော့ကို့အတွက်ဘေးဖြစ်နိုင်တယ်ဆိုတာအသေးချပါရှင်ဒီဘက်တော်ရရှင်နေရဲ့အစာတွေမှတ်ချက်တွေကိုဒီမှာရက်ချင်ပါတယ်တေးတောင်းလာတဲ့တော်ရရှင်နေအတွက်မြန်မာသတင်းလေးတစ်ပုဒ်တေးလက်ဆောင်ပေးဖို့မှာဖြစ်ပါတယ်နော်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာတေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင် င်မသတင်းလေးတစ်ပုဒ်တေးလက်ဆောင်တောင်းထားရတဲ့တော်ရရှင် Facebook ပေါ်ကနေပြောဇော်မျိုးဆိုတဲ့တော်ရရှင်တောင်းထားရတဲ့သတင်းလေးထုတ်လွှင့်ပေးကြပါတယ်ထရိတ်ဘောတည်ဆူထားတဲ့မြမပြည်မှာဆိုတဲ့သတင်းလေးထုတ်လွှင့်ပေးပါတယ်မြမပြည်သူတွေအတွက်ရည်ညွှန်းပါတယ်ဆိုပြီးမြစ်တာတေးလက်ဆောင်မြမနိုင်ငံသားတွေကိုပေးလာပါတယ်ရှင် Okay ထရိတ်ဘောတည်ဆူထားတဲ့မြမပြည်မှာဆိုတဲ့သတင်းလေးကိုဒီတေးတောင်းထားတဲ့တော်ရရှင်ဇော်မျိုးနဲ့အတူအားလုံးခံစားနားဆင်ကြည့်ပါအောင်ရှင်
ยาคะติ้งเปียวหวนมาซีลูคะติ้งอะกงซันดาริอาลองปี้ซงเหมียวลินเจญญาเนจัตตุนีทายชินตันไนบูอะจินาซิญิตาตะตุลวนจงมีสีดนาอะปี้กุนีพีมาเมดูรีนีอาไรมาอีပေါ်မြမပြီမဆိုင်ရစပါမြပေါ်ပါစေမြမပြီမတာရချမ်းမြေကြပါစေနှလုံးသားလာသူများတို့တဲ့တို့ဘွားကိုစိန်တပါရွှင်လန်းချမ်းမြေပြည်စုံဒီညီဒီရင်ငိမ့်ချမ်းစီဘူးမြမပြီမသာသနာတရားစစ်တရားမှန်တွေမြမပြီမတာရချမ်းမြေပါစေကလုံးနာလာသူများတို့တဲ့တို့ဘွားကိုစိန်တပါရွှင်လန်းချမ်းမြေပြည်စုံဒီညီဒီငိမ့်ချမ်းစီဘူးပြောင်းမန်းတွေနေရတကဖူးပွေလို့နေတဲ့တိုင်းချစ်လန်းနိုင်ဒီပဲဒီနေဒူးရှိနာကလန်းများလာပါစေဘူး
ဘုတ်တီဆိုထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးနားဆင်နိုင်သလိုမျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးသွားပြီးနားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။နေရတကပူပွေလို့နေတဲ့တိုင်းချစ်လန်းနိုင်ဒီပဲဒီနေတို့ရှိနာကလန်းများလာပါစေဘူး။မြမပြီမဆိုင်စပါမြာပေါ်ပါစေမြမပြီမတာရချမ်းမြေကြပါစေနှလုံးသားလာသူများတို့တဲ့တို့ဘွားကိုစိန်တပါရွှင်လန်းချမ်းမြေပြည်စုံဒီညီဒီငိမ့်ချမ်းစီဘူးမြမပြီမသာသနာတရားစစ်တရား
အေးဒနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာစီစဉ်ပါရှင်အခုလို VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေပေါ်ဝေဖန်အကြံပေးအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်အခုတော့ထူချာစံပြကပ္ပသတင်းများအစီအစဉ်ကိုမတ်စုရင်ထွေးနဲ့အတူကိုဝင်းခတ်မောင်ကတင်ဆက်မှာပ
ါမက္ကဆီကိုနိုင်ငံမှာနှစ်စဉ်ကျင်းပနေကြ Zombie Walk ဖုတ်တရဲလမ်းလျှောက်ပွဲကိုပြီးခဲ့တဲ့သတင်းပတ်စနေနေ့ကကျင်းပခဲ့ပြီးတော့မကောင်းဆိုးဝါးတစေတရဲတွေကိုလမ်းတွေပေါ်မှာအဆုလိုက်အပြုံလိုက်တွေ့ခဲ့ရပါတယ်။ကြောက်စရာယွန်စရာကောင်းအောင်ဝတ်စုံတွေမိကအထူးပြုလုပ်ချက်တွေနဲ့ပြင်ဆင်ချေတထားတဲ့လူတွေကမက္ကဆီကိုနိုင်ငံရဲ့တော်လန်ရေးနှင့်အထိမ်းအမတ်အဆောက်အုံနားနဲ့အနီးအနားကလမ်းတွေမှာလာစုဝေးခဲ့ကြပါတယ်။နှစ်စဉ်နှစ်တိုင်းလိုလိုမိသားစုတစုလုံးလာကြသူတွေဟာကလေးတွေပါခေါ်ပြီးဒီဖုတ်တရဲဝစ်စုံတွေနဲ့လမ်းလျှောက်ပွဲတော်မှာပါဝင်ဆင်နွှဲကြတာပါဒီဖုတ်တရဲလမ်းလျှောက်ပွဲကကလီဖိုးနီးယားပြည်နယ်ဆာခရမန်တိုမြို့မှာ2001ခုနှစ်မှာစတင်လုပ်တာဖြစ်ပြီးအဲ့ဒီအချိန်ကစလို့ကမ္ဘာမြို့ကြီးတွေမှာကျင်းပကြတာပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့အာဂျင်တီးနားနိုင်ငံကဝင်နိုဇရိတ်မြို့တော့ကိုလံဘီယာနိုင်ငံ ဘိုဂိုတာမြို့ရောဘရာဇီးနိုင်ငံဆာပါလိုမြို့နဲ့ဂျာမနီနိုင်ငံဖရန့်ဖုတ်မြို့တွေအပါအဝင်ကမ္ဘာအနှံ့ကအဓိကမြို့ကြီးတွေအထိဒီတရေပွဲတော်ကျင်းပတဲ့ဒလေဟာပြန့်နှံ့သွားခဲ့ပါတယ်ရှင
်ဒီမှာတွေ့ရတာကစွီဒင်ကဥတုရာသီရေလှောက်ရှားသူစဲကျော်သက်တငယ်မဂရက်တာတန်ဘတ်ရဲ့ဒီဇိုင်းကိုဝတ်ထားတဲ့ပါပီလေးပါဒါကတော့ရီဟာနာစတိုင်ပော့စတာလေးတကောင်ပါဟောလုံးရေးပွဲတော်ရောက်ဖို့တပတ်လောက်လိုသေးပေမဲ့လည်းအိမ်မွေးတိရစ္ဆာန်ခွေးလေးရဲ့ဝတ်စုံပြပွဲကိုပြီးခဲ့တဲ့တစ်ပတ်ကနယူးယောက်မြို့တွန်ကင်းစီပင်မှာကျင်းပခဲ့ပါတယ်နာမည်ကြီးဆယ်လီတွေလိုတွေမဟုတ်ပါဘူးနန်နတီးလိုတယ်ဒီဘဲဝတ်ဝင်ရုပ်လိုငမန်းလိုဟန်ဆောင်ထားတဲ့ခွေးလေးတွေကိုလည်းတွေ့ရပါတယ်ဒီပွဲကိုနှစ်တိုင်းဟောလုံးရေးပွဲတော်နဲ့အချိန်ကြိုက်တွန်ကင်းစီပင်မှာကျင်းပနေတာဖြစ်ပြီးဒီနေ့ကတော့29ကြိမ်မြောက်ဖြစ်ပါတယ်ကို့အိမ်ကခွေးလေးတွေကိုအလားဆင်ပေးခြင်းတွေအတွက်လဲဒီပွဲကနေစိတ်ကူးတချို့ရနိုင်ပါတယ
်အိန္ဒိယနိုင်ငံကအကောင်စားချောကလက်အမတ်တစိတ်တစ်ခုကကမ္ဘာ့ဈေးအကြီးဆုံးချောကလက်ကိုဒီသတင်းပတ်ထဲမှာစတင်မိတ်ဆက်လိုက်ပါတယ် IDC Company ရဲ့ Fabulous Exquisite Chocolate စိတ်ကနေပြီးတော့ Trinity Travel Extraordinary ဆိုတဲ့နာမည်နဲ့ Travel Chocolate အမျိုးအစားကိုအကန့်အသတ်အရေအတွက်နဲ့ထုတ်လိုက်တာဖြစ်ပါတယ်ဈေးက1ကီလိုကိုအိန္ဒိယရူပီငွေ4သိန်းအမေရိကန်ငွေနဲ့ဆိုရင် $6,221 ကျမှဖြစ်ပြီးတော့ဒီချောကလက်ကကမ္ဘာအထူးဆန်းဆုံးအရာတွေကိုမှတ်တမ်းတင်တဲ့ Greenness အရင်ဝင်ပါပါဒီချောကလက်ကိုတီထွင်တဲ့ပြင်သစ်စပိုမူ Philip Quintichini ကဒီချောကလက်ကဘဝတန်တရာစဝန်းကိုကိုစားပြုပြီးဖန်တီးသူပြုစုပြောထောင်သူခြုံငင်းအောင်ဖြက်စီးသူ၃ဦးကိုကိုစားပြုတယ်လို့ဆိုပါတယ်ဒီချောကလက်ထဲမှာ Jamaica ကျွန်းကနာမည်ကျော် Blue Mountain Coffee လို့မပါတဲ့ချောကလက် Tahiti ကျွန်းက Vanilla Shake ဘယ်လ်ဂျီယံကအဖြူအောင်ချောကလက်အီတလီနိုင်ငံကဖီမော့ဟေဇက်တတီအုံဒီနဲ့အယ်မွန်တစ်စစ်လိုကမ္ဘာအနှံ့ကစူးစောင်းတဲ့ပစ္စည်းတွေပါဝင်ပါတယ်။2012ခုနှစ်တုန်းကတော့ကမ္ဘာ့ဈေးအကြီးဆုံးချောကလက်အဖြစ်လာမက်ဒလင်းအထရူးချောကလက်ကိုဒိမတ်နယ်ပွားဖရနီချိုင်းကဖန်တီးခဲ့ပြီးတော့ချောကလက်တစ်ခုကိုအမေရိကန်ဒေါ်လာ250ဈေးရှိပါတယ
်။မဆူရင်ထွေးနဲ့ကိုဝင်းခမောင်တို့တင်ဆက်တဲ့ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရရှင်။တနင်္လာနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြမှာပါ
။ Islamic အစွန်ရောက် IS အဖွဲ့ရဲ့ခေါင်းဆောင် Abu Bakr al-Baghdadi ကိုပြစ်မှတ်ထားပြီးအပြင်းထန်ချေမှုန့်တဲ့ American စစ်တပ်အထူးတပ်ဖွဲ့တွေရဲ့ Syria နိုင်ငံအနောက်မြောက်ပိုင်းကစစ်ဆင်ရေးအောင်မြင်ကြောင်း American သမ္မတ Donald Trump ကတနင်္ဂနွေနေ့မနက်ပိုင်းမှာရုတ်တံကနေနိုင်ငံကိုကြေညာပါတယ်။ကမ္ဘာနံပါတ်1အကြံဖက်ဝါဒီခေါင်းဆောင်ကို American တို့စနေညကတရားဥပဒေကြောင့်ရစီရင်နိုင်ခဲ့ပြီလို့သမ္မတ Trump ကအိမ်ဘူရိုတန်တမန်ခန့်မှန်မှာပြောဆိုခဲ့တာဖြစ်ပါတယ်။IS အကြံဖက်ခေါင်းဆောင်ဘက်ဒါဒီကိုတုတ်တင်ရှင်းလင်းရေးစီးနှင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးပေါက်ကြားမှာစိုးရိမ်နေတဲ့အတွက်အတိုက်ခံဒီမိုကရက်တီကိုတော့အသိပေးပြောကြားခဲ့တာမရှိဘဲသူ့ရဲ့အနီးဆက်ဆုံးအကြံပေး Republican အမတ်နှစ်ဦးကသာပြောခဲ့တယ်လို့ American သမ္မတ Trump ကတနင်္ဂနွေနေ့မှာပြောပါတယ်။ဒါပေမဲ့ American တပ်တွေရုရှားလေကြောင်းပိုင်နက်ကိုဖျက်ပြီးပြန်ရမှာမို့ရုရှားကိုတော့ကြိုပြီးအသိပေးခဲ့ရတယ်လို့လည်းအင်ပီရိုမှာသမ္မတကသတင်းထောက်တွေကိုပြောဆိုပါတယ်။ Islamic အစွန်ရောက် IS အဖွဲ့ခေါင်းဆောင် Abu Bakr al-Baghdadi ကို American ထုတ်တပ်ဖွဲ့တွေဝင်ရောက်စီးနှင်းဖို့သမ္မတကပြီးခဲ့တဲ့သတင်းပတ်အစောပိုင်းကအတည်ပြုပေးထားခဲ့ပြီးနောက်ဆုံးရထောက်လှမ်းရေးအချက်လက်တွေအရ IS ခေါင်းဆောင်ကိုအထူးတပ်ဖွဲ့တွေစီးနှင်းတိုက်ခိုက်ဖို့အချိန်ကျပြီဆိုတာကိုခွင့်ပြုခဲ့တာဖြစ်ကြောင်းလဲကာကွယ်ဝင်ကြီးနဲ့ဒုတိယသမ္မတတို့ကပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဗဇာရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွတ်ရောက်ခဲ့ကြတဲ့အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်လွှတ်တော်ကအထက်လွှတ်တော်အမတ်တွေကရိုဟင်ဂျာတွေထာနေပြန်နိုင်ရေးအတွက်မြန်မာကိုဖိအားပေးရေးတောင်းဆိုသွားမယ်လို့ပြောကြပါတယ်
။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ John Elson ပါရှင်တနင်္လာနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.